မြမတမရော်နဲ့တအန်းပလောင်တက်တို့ကြားစီးရီးတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းနှန့်ခမ်းမြို့နယ်ထဲမှာရှိတဲ့မန်ဘူးကျေးရွာသား18ယောက်ကို TNLA ဘက်ကဖမ်းဆီးထားတယ်လို့တမရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အဖမ်းဆီးခံရွာသားတွေဟာចောင်းသားရဲ့မိဘတွေဖြစ်ပြီးစစ်သားစုဆောင်ရေးအတွက်အလဲလှယ်လုပ်ဖို့ဖန်ဆီးထားတာလို့ဒေသခံပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောသလို TNL ဘက်ကတော့ဖန်ဆီးတာမဟုတ်ဘဲခိတ္တခေါ်ယူဆွေးနွေးကြတာဖြစ်တယ်လို့ပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကဆက်သွယ်စုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်နောက်တောင်ဘက်8မိုင်ကွာမန်ဘူးကျေးရွာမှာရှိတဲ့ရွာသူရွာသား16ဦးနဲ့ကျောင်းဆရာမသူတို့ကို TNL တန်းပလောင်တပ်ဖွဲ့တို့ကနေဖန်ဆီးခေါ်ဆောင်သွားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဇူလိုင်လ10ရက်နေ့ရက်စွဲနဲ့တရင်ထုတ်ပြန်ထားတာပါ။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့နန်းခမ်းတည်တပ်ခံသံပလောင်မျိုးရပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအေးမောင်ကခုလိုအတည်ပြုပြောဆိုခဲ့ပါတယ
်။သူတို့ခေါ်သွားတဲ့ဟာ PNL ရဲ့ဖွဲ့ကစစ်သားစုဆောင်ရေးဖွဲ့တို့ရနော်။သူတို့လိုချင်သူတို့သားသမီးတွေပေါ့နော်။သားသမီးတွေမရတော့မိဘတွေဆရာမဟဲ့ခေါ်သွားတော့ဆယ်တန်းကျောင်းသားလေးတွေ PNL ခေါ်သွားတဲ့ပုံစံ။လာပြီးမှအလဲလဲလုပ်ခဲ့ပုံစံလို့တော့တက်ရောက်သွားတာပေါ့။ဒီလာမတိုင်းကိုအဖေကိုအမေကိုပြန်လို့မဲ့တော့အဲ့ဒီပဲဖိတ်ရသွားတော့နော
်မိဘတွေဖန်ခံရတဲ့ကြောင်းသားတွေဟာနန်းခမ်းမြို့မှာကျောင်းသက်နေတဲ့ကလေးတွေလို့ဦးအေးမောင်ကဆိုပါတယ်နန်းခမ်းမြို့နယ်ကဖန်စီခံရတဲ့သူတွေလူမြောက်ရေးအတွက်ကာယကံရှင်တွေကနေတောင်းပလောင်မျိုးရပါတီကိုကူညီတောင်းခံနေပြီမဲ့လက်သွေဖော်ဆောင်ဖို့သူကခက်ခဲရှိနေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအေးမောင်ကအခုလိုဆက်ပြောပါတယ
်ကူညီတောင်းတယ်ဆိုတော့ကျွန်တော်တို့သိတဲ့အတိုင်းပဲเนาะကျွန်တော်တို့ကြားခဲ့မှလည်းသူတို့တဲ့ direct ဆက်တယ်လို့မရပါဘူးပုံမှန်တွေဒါရှိသေးတယ်ဆိုအဲ့ဒီအခက်ခဲတာကျွန်တော်တို့တဲ့ဆက်တယ်လို့မရဘူး
မန်ဘူးကျေးရွာသူကျေးရွာသား16ဦးနဲ့ကျောင်းဆရာမသူတို့ကိုဇူလိုင်လ10ရက်နေ့ည7နာရီခန့်မှာလက်နက်ကင်ဖွဲ့ကနေဖမ်းဆီးသွားတာဖြစ်ပြီးဒီကနေ့ထိတော့ပြန်လည်လွတ်မြောက်လာတာမရှိသေးပါဘူးမန်ဘူးဒေသခံရွာသားတွေဟာလက်ရှိ TNL ဖွဲ့မှာရှိနေတယ်လို့ TNL နိုင်ငံခြားဆက်ဆံရေးတာဝန်ခံဘူမှုသာပန်းလှကအတည်ပြုပြောဆိုခဲ့တယ်လို့၎င်းတို့အနေနဲ့ဖမ်းဆီးတာမဟုတ်ပဲခေါ်ယူတွေ့ဆုံဆွေးနွေးတာမျိုးဖြစ်တယ်လို့အခုလိုပြောပါတယ
်ခုနကတုံ့ပြန်ပြောကြားရတာဖြစ်ပါတယ်ခင်ကြားရတော့သူ့ဘက်ကကတော့ရွာမှာတာဝန်ရှိတဲ့လူတွေတို့ခေါ်ပြီးတော့တွေ့ဆုံတာမျိုးတွေရှိပါတယ်ရွာမှာကတော့ပြီးတွေ့ဆုံကခင်တွေကမပေးဘူးအဲ့ဒါမှပြည်သူစစ်တွေရောတမတော်ရှိတဲ့ခါတော့စပွဲဖြစ်သွားလာနိုင်တယ်တကယ်လုံးကျုံတဲ့နေရာမှာခဏခေါ်သွားပြီးတော့ဟိုဆွေးနွေးတာပါကြောဆိုဆွေးနွေးလို့မပြီးသေးလို့ပြန်မရောက်ကြတဲ့ဘူးတော့ပြည်ရပါတယ
်ဇူလိုင်လ10ရက်နေ့မှာနန်းခမ်းမြို့တွင်ဈေးဆိုင်တွေမှာစက်ကြီးကောက်ခံနေတဲ့ TNL ဖွဲ့ဝင်ကိုသမရော်ကနေပြစ်ခတ်ဖမ်းဆီးခဲ့ရမှာတူကဆိခိုက်တန်ရနဲ့တေဆုံသွားတယ်လို့တူကတော့လက်ရဖမ်းဆီးရရှိခဲ့ပါတယ်၎င်းတို့နဲ့သူငွေသား၁၀သိန်းကျော်ငွေကြေးကောက်ခံရမဲ့ဆိုင်မီနဲ့ငွေပမာဏဆိုင်ရွက်ပါတရွဲ့ပုံနှလုံးသမျောင်းတစ်ချောင်းနဲ့လှိုင်းစင်မဲ့ဆိုင်ကယ်တစ်စီးတွေကိုသိမ်းဆည်းရမိခဲ့တယ်လို့သမရော်ကာကွယ်ရေးဦးစီးချုပ်ယုံကနေမလေးကရက်ဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်နန်းခမ်းမြို့တွင်ငွေကြေးကောက်ခံတဲ့လူနှစ်ယောက်ဟာ TNL ဖွဲ့ဝင်ဟုတ်မဟုတ်ဆိုတာစီစစ်နေစေလို့ဘူမှုသာပန်းလှကဆိုပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မိုးမိတ်မန်တုံမြို့နယ်တွင်မှမနေ့ကနေ့ဒီကနေ့ထိ TNL တန်းပလောင်တပ်ဖွဲ့နဲ့မြမသမတော်တို့ကျမ်းမှတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါအပြင်လာရှိုးမြို့နယ်ဒိန်းဒီမြို့တွင်မှ TNL နဲ့ကချင်လွတ်လပ်ရေးဖွဲ့ KNU တို့ကနေဘုံဖောက်ခွဲဖို့စီစဉ်နေကြောင်းသမတော်ဘက်ကလည်းစာဆောင်ဖြတ်ဝေမှုတွေလည်းရှိနေပါတယ်။ဒီချိန်နဲ့ပတ်သက်လို့ဒိန်းဒီမြို့ခံနန်းခင်သားကြီးကအခုလိုပြောပါတယ်
သူတို့ကဝေထားတာပဲဒါမဲ့ဒီမှာကျတော့ဘာမှလည်းမဖြစ်ဘူးသူတို့ကတော့တစ်ပိုင်းကတော့ရှင်းလဲလဲရှင်းလုံးချုံရေးကားတွေနဲ့လဲလဲရှင်းတနည်းကိုအခေါက်နဲ့ခေါက်လောက်တော့ထည့်ညာပဲဘာမှလည်းမထူးခြား
တိုက်ပွဲတွေဖြစ်ပွားနေပြီလူခုရေချိုးပေါင်းမှုဖြစ်စဉ်တွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခုရေရှင်နေဆိုင်ရာအစိုးရအစင်ကစားတင်သွင်းသူမစ်ရန်ဟီလီနဲ့အဖွဲ့ကနေတွားရဖို့အစီအစဉ်တွေလည်းရှိနေပါတယ်မစ်ယန်ဟီလီနဲ့ဖွဲ့လာရှိုးမျိုးကိုရောက်လာမဲ့အချိန်နဲ့လာရှိုးမျိုးတွင်တပ်မတော်ကလည်းလုံခြုံရေးချင်နေရလက်ကမ်းစဆောင်ဖြတ်ဝေနေမှုပေါ်မှာမေခွန်းထုတ်စရာတွေဖြစ်နေတယ်လို့ရှမ်းနိုင်ငံရေးပါတီကောင်းဆောင်တွေကလည်းသုံးသပ်ထားပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်မြမတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခအတွင်းမှာရွာသားတွေတွင်ဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရမှုတတသေးဖြစ်စုဆောင်ခံရမှုလိမ်ပိုင်းဆိုင်ရာကြမ်းဖက်ခံရမှုတိုက်ပွဲတွင်ထိခိုက်တေကြီးတန်ရာရရှိမှုစတဲ့လူခွေးကြီးတွေချိုးဖောက်ခံရစေအခြေအနေတွေမှာရှိနေပါတယ်ခင်ဗျာ